ညံနောက်ဆုံးနေ့အခါသမယအတက်နေမန်းနဲ့ပိတ်ပွဲကြီးမှာလူတွေစုံနေပါပြီ။မကြခင်အချိန်တွင်းမှာပဲစုပေးပွဲစတင်တော့မှာဖြစ်ပါတယ်။လူတွေစုံနေပြီဆိုတာမှမလာမနေရအတင်းကျပ်ခေါ်ထားတဲ့ဌာနဆိုင်ရာဝန်ထမ်းတွေရဲ့ကမဲ့ခုံမဲ့တက်တွင်းရိမ့်သမားတွေရဲ့မြေခွက်ကလေးများရမလားဆိုပြီးတော့လာရောက်စီဆိုပေးကြတဲ့အမှုပညာရှင်တွေရဲ့အရက်အဝတောက်ရမယ်ဆိုလို့လာကြတဲ့တပ်မတော်ချစ်မြတ်နိုးသူတွေနဲ့အရက်ဝစ်စစ်သားနဲ့ရဲသားတွေစုံနေတာပါ။ဟိုးနှစ်20လောက်ကလေးကတင့်ညာဆိုရင်ပါတိတ်အင်ကြီးဝတ်ရမယ်ဆိုတဲ့ပါတိတ်ဖက်ရှင်ဝတ်လူကြီးမင်းတွေရောက်လာတဲ့တကာလမှာတော့တင့်ညာစုပွေးပွဲကြီးကိုစတင်ပါတော့တယ်။အရင်ဆုံးအနေနဲ့တင့်ညာရင်ပထမရတဲ့ရင်အဖွဲကိုကြီးညာပါတော့မယ်။ပထမစုရတဲ့ရင်အဖွဲကတော့တက်တွင်းယောက်ျားဆုံးချုံးသူများရင်အဖွဲဖြစ်ပါတယ်။တက်တွင်းယောက်ျားဆုံးချုံးသူများရင်အဖွဲဟာသူတို့ရဲ့ယောက်ျားတွေရက်မလဲသေးတဲ့အချိန်မှာပဲမတ်ပနာမြေလူရင်နဲ့အကောင်းဆုံးကပြဖြောပြေသွားတဲ့အတွက်အခုလိုပထမစုကိုထိုက်ထိုက်တန်တန်နဲ့ရရှိသွားတာပါ။ပထမစုရတဲ့ရင်ကောင်းဆောင်ကိုအမှားစကားပြောကြဖို့မိုက်ပေးလိုက်တဲ့နောက်မှာတော့အဖွဲခေါင်းဆောင်ကစုချင်းငွေကဘူးကုန်မဲ့ဖြစ်ခြင်းဖြစ်ပါကျမတို့ယောက်ျားတွေရှေ့တန်းမှာရတဲ့ရထိုက်တဲ့ဝေစုတော့ပြန်လို့ခြင်းပါတယ်ဆိုပြီးတော့ဆင်းသွားပါတော့တယ်အဲ့ဒီနောက်မှာတော့ဒုတိယစုရတဲ့အပိအမရိမ့်သမအဖွဲ့နဲ့တတိယစုရတဲ့ဆိုင်ကိုမှန်မှန်လာတော့ဦးဆိုတဲ့ရိမ့်အဖွဲ့တွေကအတီးတီးစုယူပြီးနောက်မှာတော့2023ရဲ့အကောင်းဆုံးအလှပြရင်စုကိုချီးမြှင့်มาဖြစ်ပါတယ်အကောင်းဆုံးအလှပြရင်စုကိုရတဲ့အဖွဲ့ကတော့ဖောကာလေးနဲ့တူပြောပြောဆိုတဲ့ရင်နန်းတပင်ကရရှိသွားတာပါဖောကာလေးနဲ့ပြောပြောအဖွဲခေါင်းဆောင်ကနောက်နှစ်တည်းမှာဒီထက်ကြီးတဲ့ကားတွေနဲ့လှက်ပတ်ချင်ပါကြောင်းပြောပြီးတဲ့နောက်မှာဒုတိယစုရတဲ့တွန်းလဲသပင်စတဲ့အလှပြရှင်အဖွဲတွေအသီးသီးစုယူကြပါတော့တယ်ဆက်လက်ပြီးစုပေးမှာကတော့အကောင်းဆုံးတကြံမန်းနတ်စုကိုရရှိတဲ့မန်းနတ်စုပါပထမစုရတဲ့မန်းနတ်ကတော့ဗဟိုမန်းနတ်ပဲဖြစ်ပါတယ်ဗဟိုမန်းနတ်စီစဉ်သူတွေဟာမြို့ထဲမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေ KTV တွေနဲ့စားတောက်ဆိုင်တွေမှာဗဟိုမန်းနတ်ဖြစ်မြောက်ရေးအတွက်တဆိုင်ကို30စီကောက်ခံရေးတသွဲလမ်းဘေးဈေးတယ်တွေစီကငွေညှစ်ရေးတဖုံပြည်သူလူထုတွေစီကကြောက်ခဲရည်ညှစ်တယ်လို့ညှစ်ပြီးတော့အခုလိုခန်းနာထဲဝါလာတဲ့မန်းနတ်ကြီးကိုတိဆောက်ခဲ့တာပါရေပိုက်တစ်ဖက်၅ချောင်းပါရေကစားမန်းနတ်ကတစ်ဖက်တစ်ချက်စီမှာပါဝင်နေတယ်လို့နင်းနိုင်အတန်ထွက်တဲ့ကြမ်းကင်းတွေကစီးကျက်နဲ့အညီရှိလာပါပေတယ်။စတဲ့အရင်သိန်း90တန်းမန်းနတ်ကြီးရဲ့ချီးမွမ်းခံဖွင့်ပြီးတဲ့နောက်မှာစုတက်ယူတဲ့မန်းနတ်ဖြစ်မြောက်ရေးကော်မတီလူကြီးကတစ်နှစ်မှာတစ်ခါပဲတကြံကြတာမဖြစ်သင့်တဲ့အကြောင်းတစ်နှစ်မှာနှစ်ကြိမ်သုံးကြိမ်လောက်ကြာရင်ဒီထက်ပိုပျော်ရမှာဖြစ်တဲ့အကြောင်းပြောပြီးတော့လက်ငါးချောင်းထောင်ပြပါတော့တယ်။တစ်နှစ်မှာ၅ကြိမ်တကြံကြစေချင်တာလားဆိုတော့မဟုတ်ပါဘူး။သိန်း900ခိုင်သွားပါတယ်တဲ့အဲ့ဒီနောက်မှာတော့လာရောက်ဖြောပြပေးကြတဲ့အမှုပညာရှင်တွေကိုအသီးသီးစုပေးပါတော့တယ်အမှုပညာရှင်တွေဘာမှန်းပြောစရာရှိပါသလဲဆိုပြီးတော့ပြောခွင့်ပြုလိုက်တဲ့အခါမှာတော့မြေခွက်မပေးရင်လည်းစိတ်မဆိုးပါဘူးချိတ်ပိတ်ထားတဲ့ကွန်ဒိုတိုက်ခန်းလေးတစ်ခန်းများလိုချင်ပါတယ်တဲ့ဗျာအဲ့ဒီနောက်မှာတော့အကောင်းဆုံးပိရိသက်စုကိုပေးအပ်ပါတော့တယ်အကောင်းဆုံးပိရိသက်စုရရှိသွားတဲ့သူကတော့ဌာနဆိုင်ရာဝန်ထမ်းပိရိသက်တွေပဲဖြစ်ပါတယ်တကြံကာလတလျှောက်လုံးနေတိုင်းအချိန်မှန်လာရောက်ပြီးတော့အတန်သေးအတန်ကြောင်တွေကိုနားထောင်ရေးတဖုံကကျင်တလို့ကနေကြတာကိုလက်ခုပ်သီးရေတသွဲစိတ်ရှည်သီးခံသဖြင့်အခုလိုအကောင်းဆုံးစုကိုရရှိသွားတာဖြစ်ပါတယ်ပိသက်ကြီးအနေနဲ့ဘာမှန်းပြောကျင်ပါတလဲဆိုမေးတော့ဒီနှစ်တကြံမှာအခုလိုမန်းနတ်ကိုလာရတာကုသိုလ်လဲရဝမ်းလဲဝပါတယ်တဲ့ဝမ်းဝရတာကမန်းနတ်မှာဝေးတဲ့ထမင်းမှုကြောင့်ဖြစ်ပြီးတော့တရားစခန်းဝင်တာထက်ပိုပြီးတော့ကုသိုလ်ရတာကတစ်ချိန်လုံးဖျားတနေရလို့ပါတဲ့တချို့ဆိုရင်တောတာပန်နေပါတယ်တောင်ဖြစ်ကုန်ကြပါပြီတဲ့အခုလိုလာရောက်အားပေးရတဲ့အကျိုးအကြောင်းယာရုတိုးတက်ပြီးဒီထက်ခွင်ကောင်းတဲ့လက်ဝင်တဲ့ဌာနတွေကိုပြောင်းရွှေ့ရဖို့မျှော်လင့်ပါတယ်တဲ့ဒီလိုနဲ့စစ်ကောင်စီရဲ့ဟန်ပြတကြံကြီးဟာအကျိုးစီးပွားမျိုးစုံနဲ့ပြီးဆုံးပါတော့မယ်။တစ်ဖက်မှာကိုယ်စစ်သားတွေစစ်သမီးတွေရဲ့အသက်တွေဘလောက်သေသေမိသားစုဝင်ရဲ့အသက်ဆုံးရှုံးလို့ဘလောက်ပဲဝမ်းနည်းနေပါစေသူသေးတာငါမိသားစုဝင်မဟုတ်ဆိုပြီးတော့လူတွေရဲ့ဂုံတိတ်ခါကိုတန်ဖိုးမထားအတင်းအကျပ်ပျော်ခိုင်းသလိုတစ်ဖက်မှာလည်းနယ်မြေစိုးမိုးမှုမရမယ်အတူတူအပြစ်မဲ့အရက်သားကလေးတငယ်တွေအပေါ်လေချောင်းကဘုံမိုးရွာချပြီးတတ်ဖြတ်နေပါတယ်ဘယ်သူတွေအသက်ဆုံးရှုံးနေပါစေငါတို့မိသားစုဝင်တွေရဲ့အသက်မဟုတ်ရင်ပြီးတာပဲဆိုပြီးတော့အပြော့မပြက်အကမပြက်ခီးထွက်မပြက်တဲ့လူဒန်းစားတွေအနေနဲ့စဉ်းစားရမှာကလှိုင်းဆိုတာကတစ်ဖက်သေးကိုသွားတာမဟုတ်ပါဘူးဘောင်ပင်ခတ်နေတတ်တဲ့အမျိုးပါတစ်ချိန်ချိန်မှာကိုမိသားစုဝင်နေစီရောက်မလာနိုင်ဘူးလို့ပြောလို့မရပါဘူးလေရင်ပေါ်ကနေကမျက်မှန်လေးအကော့သားနဲ့ဘုံကျက်နေတဲ့လေရင်မှုတွေလည်းတစ်ချိန်မှာလှိုင်းနေလို့ပါပဲဝိဆိုတာကရောက်လာအောင်ပါလာမဲ့နှစ်သက်မှာသောတာရှင်အပေါင်း ဘေးရန်ကင်းကွာစွာနဲ့အောက်ပွဲဆင်တိုင်ကြပါစေလို့ဆုတောင်းလိုက်ရပါစေ။ဟ
ာပါပဲ။